ယူကရိန်းအရှေ့ပိုင်းလူဟန်စ်ဒေသမှာတနင်္ဂနွေနေ့ကရုရှားတပ်တွေရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဘိုင်လိုဟိုရစ်ကာမှာရှိတဲ့လူအယောက်90လောက်ခိုလုံနေတဲ့စာတင်ကျောင်းတစ်ကျောင်းဟာမြေပြင်ပေါ်မှာပြပြဝက်ပျက်စီးသွားပြီးအဲ့ဒီထက်က30လောက်ကိုပဲကယ်တင်နိုင်ခဲ့တယ်လို့လူဟန်စ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီလေတပ်မှာသတင်းပတ်နဲ့ချီးပြီးရုရှားနဲ့ယူကရိန်းတပ်တွေပြင်းပြင်းထန်ထန်တိုက်ခိုက်နေကြတာဖြစ်ပြီးကျန်60လောက်ကတော့အပျက်စီးပုံတွေအောက်မှာရှိနေပြီးအခုအချိန်ဆိုအသက်ရှင်ကျန်ဖို့မလွယ်လောက်ဘူးလို့လဲအုပ်ချုပ်ရေးမှူးဆာဟီဟေဒီက Telegram လူမှုကွန်ရက်ကနေပြောပါတယ်။ဒါအပြင်အနာက private la မျိုးကလေးမှာလည်းအသက်10နှစ်ဝန်းကျင်ကလေးနှစ်ဦးကြီးကြီးမှန်တေဆုံးရတယ်လို့ပြောပါတယ်။ဒုတိယကဘာစစ်ပြီးနာဇီဂျာမနီကိုအောင်းနိုင်တဲ့အထိတ်မှဖြစ်တဲ့ VD မတိုင်ခင်မှာရုရှားကသူ့ရဲ့ယူကရိန်းအရှေ့ပိုင်းထိုးစစ်အောင်မြင်မှုရှိကြောင်းပြသဖို့အတွက်ဒုံဘတ်စတေတမှာပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ပါတယ်။တချိန်ထဲမှာပဲကနေဒါဝန်ကြီးချုပ် Justin Trudeau က Kiev ကိုမကြေညာဘဲတွားရောက်ပြီး Ukraine သမ္မတ Volodymyr Zelensky နဲ့တွေ့ဆုံခဲ့တယ်လို့အဲ့ဒီမှာကနေဒါတန်ယုံကိုပြန်ပြီးဖွင့်ပေးခဲ့တာပါ American အစိုးရကလည်း Kiev မှာတန်ယုံပြန်ပြီးဖွင့်ဖို့လုပ်နေတာဖြစ်ပြီးယာယီတမ်မကြီး Christina Kevin အပါအဝင် American ထိပ်ပိုင်းတန်အရာရှိတွေလည်း Kiev ကိုပြန်သွားနေကြပြီဖြစ်ပါတယ် Russia အစိုးရက Kiev ကိုတိမ့်ပတ်ပြီးယူကရိန်းအစိုးရကိုဖြုတ်ချဖို့အတွက်လှုပ်တာမအောင်မြင်တဲ့နောက်ယူကရိန်းနိုင်ငံတစ်လွှားမစ္စိုင်းဒုံးတွေနဲ့ဆက်လက်တိုက်ခိုက်ရင်းဒုံးဘတ်စတေတာကိုအခုသတင်းပတ်တွေအတွင်းမှာပဲဥတီထိုးစစ်ဆင်နေတာဖြစ်ပါတယ်။